Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းပြေကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ17ရက်တောင်းကြနေမနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနူမီတာ3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်ရယ်နဲ့အတူကြီးညာပေးပါပါအမေရိကန်နဲ့မက္ကဆီကိုကြားနယ်စပ်တတိုင်းတိဆောက်ရေးရန်ပုံဝင်မရရင်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာနှိမ်ပွဲရှိတယ်လို့သမ္မတထရမ့်ကအရေးအယောင်ပြောခဲ့ပါတယ်ကွန်ဂိုရွေးကောက်ပွဲမှာအတိုက်ခံခေါင်းဆောင်ကအနိုင်ရသွားပါပြီဒေါန်ဆန်းဆူဂျီကိုချီးမြှင့်ထားတဲ့ Freedom of the City of London ဂုဏ်သုဆောင်ဆုကိုပြန်ရုပ်သိမ်းဖို့မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီလိုထူးခြားချက်လေးတွေကြားမှာပါကိုညောင်ရောင်ရင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ
်။၉နာရီ၁၀မိနစ်လောက်ကစစ်တပ်တော်မျိုးနဲ့စစ်သူရနာမှာတိုက်ပွဲတာလက်နက်ကန်တွေကြားတော့လက်နက်ကြီးတွေပိုက်တယ်ပုံမှန်
ရှိတယ်။ဒီနေ့ပြီးမှတင်ဆက်သွားဖို့ရှိပါတယ်။တခါဒီအကြောင်းနဲ့အတူလုံခြုံရေးကောင်စီမှရေညာရေးထက်သွင်းဆွေးနွေးပေးဖို့တိုက်တွန်းချက်အီဂျစ်အမေရိကန်ဆက်ဆံရေးအခြေအနေခင်ဂျွန်ဝင်းရဲ့တရုတ်ခီးစဉ်သုံးသက်ချက်ဆရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
American Mexico နဲ့နိုင်ငံနယ်စပ်တခြားတတိုင်းကာယံဖို့အတွက်လွှတ်တော်ကနေရန်ပုံငွေကိုဓာတ်ရိုက်ချထားပြီးဖို့သူမပြောနိုင်ဘူးဆိုရင်မကြခင်မှာပဲနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်တိဆောက်ရေးရန်ပုံငွေနဲ့တိဆောက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြက်တဲ့ပရိနေမှာအရေးအောင်ပြပြောဆိုခဲ့ပါတယ်နယ်စပ်ဒေသကနေ American နိုင်ငံတွင်းကိုတရားမဝင်ခိုးဝင်မှုတွေရဆက်အောင်ဘလို့ကြိုးစားရမယ်ဆိုတာကိုရင်လည်လာဖို့အတွက်သမ္မတထရမ့်ဟာ Texas ပြည်နယ် Mac Allen မြို့ကိုရောက်နေပြီဖြစ်ပါတယ်တကယ်လို့နယ်စပ်တိုင်းကာဖို့ရန်ပုံငွေချထားပြီးအတွက်ဒီမိုကရက်တစ်နဲ့ညှိနှိုင်းလို့မရဘူးဆိုရင်အရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်လို့သမ္မတထရမ့်ကပြောတာပါဒီနယ်စပ်တိုင်းကာယံရဲ့ရန်ပုံငွေနဲ့ပတ်သက်ပြီးအငင်းပွားနေရကနေအစိုးရရန်တရားဒစိတပိုင်းရဆိုင်ထားတဲ့ချက်ပေါင်း20ထဲဝင်လာတဲ့ပုတ်တခုနေမှာပဲဒတိုင်းကာယံရဲ့ရန်ပုံငွေပေးဖို့ညှင်းဆုံနေတဲ့ဒီမိုကရက်ခေါင်းဆောင်တွေနဲ့သမ္မတအင်ဂျူမာဆွေးနွေးပွဲကလည်းအဆင်မပြေဖြစ်ခဲ့ရပါတယ်။သမ္မတထရမ့်ကသူ့အနေနဲ့နိုင်ငံတော်အရေးပေါ်ကြီးညာခွင့်ရှိပေမဲ့အခုတည်းမလုပ်သေးကြောင်းဒါပေမဲ့အလုံးမဖြစ်ဘူးဆိုရင်တော့သူကြီးညာနိုင်ကြောင်းပြောကြခဲ့တာပါ။သဘောတူညီချက်ရဖို့ရမဖြစ်နိုင်စရာအကြောင်းမရှိပေမဲ့တစ်ဖက်ကနေဆက်လုံခြုံရေးကိုလုံးဝဂိူးမဆိုင်ပြစ်ပယ်ထားတယ်လို့လည်းပြောပါတယ်။ဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝဲကတော့တကယ်လို့အစိုးရရန်တရားကိုကာလတားရှိဒီတိုင်းရက်ဆက်ပြီးရက်ဆိုင်ထားမယ်ဆိုရင်ကမ္ဘာအကြီးဆုံးဖြစ်တဲ့ American စီးပွားရေးအထည်နာနိုင်တယ်လို့သတိပေးခဲ့ပါတယ်။အစိုးရရန်တရားတစိတမန်ရန်နိုင်ရန်နာထားတာတရင်သုံးပတ်ထဲရောက်လာပြီဖြစ်ပြီးလာစာမရပဲအလုတ်လုံနေတဲ့အဆွက်ဝန်ထမ်း၈သိန်းကျော်အတွက်လာစာထုတ်ရဖြစ်တဲ့အခုတောက်ကြမှာလာစာကိုပထမဆုံးမရပဲရှိတော့မှာပါအဆွက်ရန်ကြာပြန်ဖွင့်ဖို့အတွက်ဆန္ဒပြသူရာပေါင်းများစွာကိုချက်သပရင်းနေက Washington DC လမ်းတွေပေါ်မှာတွေ့ရပါတယ
်အရှေ့လယ်ပိုင်းဒေသနဲ့ပတ်သက်ပြီးတော့ American သမ္မတဟောင်း Barack Obama ကချမှတ်ခဲ့တဲ့မူဝါဒတွေကိုအခုအရှေ့လယ်ပိုင်းဒေသမှာရောက်ရှိနေတဲ့ American နိုင်ငံသားဝင်ကြီး Mike Pompeo ကအပြင်းထန်အပြစ်တင်ဝေဖန်လိုက်ပါတယ်လက်ရှိသမ္မတဒေါ်နယ်ထရမ့်ဆိုရဲ့အရှေ့လယ်ပိုင်းဒေသဆိုင်ရာအမြင်တွေကိုလည်းဝန်ကြီးပွန်ပီယိုကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုကအမေရိကန်တက္ကသိုလ်မှာမနေ့ကသူပြောခဲ့တဲ့မင်းကွန်းတွင်ထက်သွင်းချပြပြောဆိုခဲ့ပါတယ်ဒီတက္ကသိုလ်မှာပဲပြီးခဲ့တဲ့စနေတုန်းကသမ္မတဟောင်းဘာရက်အိုဘားမာမင်းကွန်းပြောဆိုခဲ့တာဖြစ်ပါတယ်အဲ့ဒီမင်းကွန်းထဲမှာ2000စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအပြီးကဆက်လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးလှုပ်ဆောင်မှုတွေမှာအမေရိကန်ဘက်ကမှာရင်လှုပ်ဆောင်ကေရာရှိတယ်ဆိုပြီးတော့သမ္မတဩဘားမားကပြောဆိုခဲ့ပြီးမွတ်စလင်နိုင်ငံအနေနဲ့ဆက်ဆံရေးအသစ်ပြန်ဆဖို့ပြောခဲ့ပါတယ်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကတော့အရှေ့လယ်ပိုင်းဒေသမှာအမေရိကန်ကအင်အားတရအဖြစ်အမြဲတမ်းရှိနေတယ်လို့မနေ့ကသူ့ရဲ့မင်ကွန်းနဲ့ထဲသွင်းပြောဆိုခဲ့ပါတယ်ဒီအကြောင်းအကျယ်တဝင့်သတင်းဖော်ပြချက်ကိုဥကြောဇန်တာကမကြခင်ပြောပြဖို့ရှိပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာချင်းပါခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရသူဟာအတိုက်ခံခေါင်းဆောင်ဖိလစ်ရှီစီကီရီဖြစ်ကြောင်းရွေးကောက်ပွဲကော်မရှင်အရာရှိတွေကကြေညာလိုက်တာကြောင့်အများအံ့ဩခဲ့ကြသလိုဒေါသတကြီးတုံ့ပြန်မှုတွေနဲ့ကြုံခဲ့ရပါတယ်။မဲရလက်ကိုရေးတွက်ရမှာရက်တော်ကြာခဲ့တယ်လို့မဲပြရမှာလည်းမဲမတမာမှုတွေနဲ့တန်ပြတ်ဖြစ်စရာတွေရှုပ်ထွေးမှုတွေနဲ့ကြုံခဲ့ရတာပါ။ဒီကြားလွတ်လပ်တဲ့အမျိုးသားရွေးကောက်ပွဲကော်မရှင် CNIGK ကရှိစီကီဒီဟာမဲခွန်တန်းကျော်ရပြီးမဲပေးသူအလုံးရဲ့38.5%ရတယ်လို့ကြက်တဲ့ပရင်းတွေမှာကြေညာခဲ့တာပါ ကျိုးတင်ခံမှန်းတဲ့ရွေးကောက်ပွဲစစ်တမ်းတွေမှာအနိုင်ရမယ်လို့ခံမှန်းကြတဲ့နိုင်ငံရေးလောကရဲ့အခုမှဝင်လာတဲ့တိုက်ခိုက်ညှဉ်းပန်းအဖွဲ့ဝင်တဦးဖြစ်သူမာတင်ဖူယူလူကရွေးကောက်ပွဲရလဒ်ကိုချက်ချင်းမကျေနပ်ကြောင်းပြောပါတယ်။အရင်တုန်းကလည်းသူကရွေးကောက်ပွဲကော်မရှင်ရာကာလာကြာရှိသမ္မတတာဝန်ယူထားတဲ့ဂျိုးဆက်ကာပီလာရဲ့အကြိုက်ကိုလုပ်တဲ့အဖွဲ့လို့ဆွဆွဲခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ရာနိုင်ငံတလောနိုင်ငံရေးတင်မမှုတွေဖြစ်အောင်လုပ်နေတယ်လို့တန်ပြန်ရှိစရာဖြစ်လာတယ်လို့လည်းပြောပါတယ်။ဒီရွေးကောက်ပွဲအတွက်မဲယုံတွေမှာစောင့်ကြည့်လေ့လာဖို့လူ4000ကျော်ဆစ်လုတ်ခဲ့တဲ့ဩဇာကြီးမားတဲ့ကက်သလစ်ဘုရားကျောင်းတော်ကလည်းခုလိုတရားဝင်ရွေးကောက်ပွဲရလာကိုလက်မခံဘဲသူတို့အဖွဲ့ကမဲယုံတွေကိုဆစ်လုတ်ကောက်ယူတဲ့အချက်လက်တွေနဲ့ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်ဟာမကိုက်ညီဘူးလို့ပြောပါတယ်
။ကမ္ဘာမှာအာဏာရှင်ဝါဒနဲ့အမျိုးသားအကျိုးစီးပွားကာကွယ်ဝါဒတွေမြင့်တက်လာနေပြီးကမ္ဘာအဖွဲ့အစည်းတွေကအာနယ်လာနေတာတွေကကမ္ဘာရဲ့စီးပွားရေးကိုချိန်ချောက်နေတယ်လို့အမေရိကန်ကုန်သည်ကြီးများအသင်းရဲ့အကြီးအကဲမင်းတို့ကပဲသတိပေးလိုက်ပါတယ်စီးပွားရေးဆိုင်ရာစီးမင်းတွေကိုရှော့ချပေးတာနဲ့အခွန်ဆောင်မှုတွေနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲမှုတွေကိုအမေရိကန်စီးပွားရေးသမားတွေကတောက်လျှောက်အကောင်းမြင်လာခဲ့ကြတယ်အမေရိကန်စီးပွားရေးကလည်းအခုအားကောင်းနေတယ်လို့မြင်နေကြတယ်ဆိုပေမဲ့လည်းဒုတိယကမ္ဘာစစ်နောက်ပိုင်းအမေရိကန်ကထူထောင်ခဲ့တဲ့ဘက်ဆုံအဖွဲ့အစည်းတွေနဲ့မဟာမိတ်စနစ်ဟာအခုလက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်သားပထမဦးစားပေးဖြစ်ရမယ်ဆိုတဲ့မူဝါဒတွေကြောင့်ထိခိုက်မှုတွေရှိလာနေပြီလို့အမေရိကန်ကုန်သင်ကြီးများအသင်းရဲ့အမှုဆောင်ညွှန်ကြားမှုထွန်ဒေါ်နယ်ဟူးကဝေဖန်ခဲ့ပါတယ်ပြည်တွင်းနိုင်ငံရေးပုံမှန်မလဲပတ်နိုင်တဲ့အဖြစ်နောက်ပြီးလူဝင်မှုကြီးကြပ်ရေးဆန်ရာပြုပြင်ပြောင်းလဲမှုတွေကိုဥပဒေပြုအမတ်တွေကမလုပ်နိုင်တဲ့အဖြစ်တွေနဲ့ပတ်သက်ပြီးလဲကုန်သင်ကြီးများအသင်းရဲ့အကြီးအကဲထွန်ဒေါ်နယ်ဟူးကသတိပေးပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနေဆက်မှာတတိုင်းကာယံမှုအသုံးစရိတ်ချပေးရေးသမ္မတထရမ့်နဲ့ဒီမိုကရက်လွတ်တော်အမတ်တွေအကြားမပြေမလည်ဖြစ်နေတာတွေကြောင့်အစိုးရရန်နေရာတချို့ရက်ဆိုင်နေရတာနဲ့ပတ်သက်ပြီးပြောဆိုခဲ့ရကဒီကုန်သင်ကြီးများတင်ရဲ့အကြီးအကဲကအခုလိုမျိုးမှတ်ချက်ပေးပြောဆိုမှုတွေလုပ်ခဲ့တာဖြစ်ပါတယ
်ဗီယူအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City of London ဂုဏ်သူဆောင်စုကိုပြန်ပြီးရုပ်သိမ်းဖို့အတွက်လန်ဒန်မြို့ရောကော်ပိုရေးရှင်းကအဖွဲ့ဝင်တွေကချက်တပရီနေမှာမဲခွဲဆုံးဖြတ်လိုက်ကြပါတယ်။အခုလိုမဲခွဲဆုံးဖြတ်ထားကြောင်းနဲ့ဒီလိုရုပ်သိမ်းဖို့အပိတ်တ်ဆုံးဖြတ်ချက်မချခင်ပြန်လည်ဖြည့်ရှင်းချက်ပေးနိုင်ကြောင်းဒေါန်ဆန်းစုကြည်စီကိုစာရေးအကြောင်းကြားနေပြီလို့လည်းအဖွဲ့ကချက်တပရီနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုအထူးဆိုရင်ကြောင်းမြန်မာတမ္မတ်ကြီးစီစာရေးအကြောင်းကြားခဲ့ပြီးဖြစ်တယ်လို့မြန်မာနိုင်ငံကဆိုရတဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်ရှုံချကြောင်းလည်းလန်ဒန်မြို့ရောကော်ပိုရေးရှင်းရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒေါန်ဆန်းစုကြည်ကိုချင်းမြင့်ထားတဲ့ Freedom of the City of London ဂုံလူဆောင်စုကိုပြန်ပြီးရုပ်သိမ်းဖို့အတွက်ကောင်စီဝင်တဦးဖြစ်တဲ့ Bangladesh နယ်ပွား Britain နိုင်ငံသား Mansour Ali ရဲ့အဆိုပြုချက်ကို Common Council တရားရုံးမှာအခြေခံဆွေးနွေးခဲ့ပြီးတဲ့နောက်မှာရုံးတော်ကလည်းအခုလိုဆုံးဖြတ်ချက်ချပေးခဲ့တာဖြစ်ပါတယ
် Bangladesh နိုင်ငံကဒုက္ခသည်စခန်းတွေအတွင်းမှာရောက်ရှိနေကြတဲ့ Hindu မိသားစု105စုဟာမြန်မာနိုင်ငံကိုပြန်ကျင်နေကြတယ်လို့ Los Angeles Times ရဲ့သတင်းရေးသားဖော်ပြချက်ကိုအိန္ဒိယနိုင်ငံကNDTV သတင်းမှာဇန်နဝါရီလ10ရက်နေ့တုန်းကဖော်ပြထားပါတယ်ဒီဟိန္ဒူဒုက္ခသည်တွေကအိန္ဒိယအစိုးရရဲ့အကူအညီကိုတောင်းခံခဲ့ကြတယ်ဆိုပေမဲ့လည်းလောလောဆယ်တော့အိန္ဒိယစီကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပဲရရှိနေတယ်လို့ဆိုပါတယ်ဟိန္ဒူဒုက္ခသည်တွေကမြန်မာပြည်ကိုပြန်ကျင်နေတယ်ဆိုပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကခွင့်မပြုဘူးလို့ Los Angeles Times သတင်းမှာရေးသားဖော်ပြထားပါတယ်ဟိန္ဒူဒုက္ခသည်400ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်တွေအကြမ်းမှာတိဒတ်စခန်းနဲ့နေထိုင်နေကြတာပါ24နိုင်ပတ်လုံးအဆောင်လျှောက်တွေနဲ့နေထိုင်နေကြပါတယ်ကုလသမဂ္ဂရဲ့သဘောတူညီချက်နဲ့ပြီးခဲ့တဲ့မေလကလေးကဟိန္ဒူဒုက္ခသည်တွေမြန်မာပြည်ပြန်ရေးအဆင်သင့်ဖြစ်နေခဲ့ကြတယ်ဆိုပေမဲ့လည်းမြန်မာပြည်ကိုပြန်တဲ့အခါသူတို့အတွက်လုံခြုံရေးကစိတ်မချရသေးဘူးလို့ကုလသမဂ္ဂကပဲဆုံးဖြတ်ထားတာကြောင့်မြန်မာပြည်ကိုသူတို့မပြန်နိုင်ကြပဲဖြစ်နေကြတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတဲ့ဟိန္ဒူဒုက္ခသည်တွေဟာတခြားရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့မတူညီတဲ့အချက်ကတော့သူတို့ဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုတော့ပါပဲ
။အာဆီယံရဟန်းတော်များဖက်ဒရေးရှင်းရဲ့အစည်းအဝေးတွေမှာဥက္ကဋ္ဌဖြစ်တဲ့တာဝန်ယူဆောင်ရွက်တော်မယ့်ဂါဒီယန်ရဲ့ရဟန်းအမတ်ချားလ်စ်မွန်ဘိုဟာ ထိတ်တန့်ရင်ဆိုင်မှုတွေအဖြစ်အခြေအရေးကိုဦးစားပေးပြီးတော့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကက်သလစ်အသင်းတော်သတင်းမှဖော်ပြထားပါတယ်။2010ကစပြီးဦးဆောင်နေတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကယဟန်မာအော့စဝေါ့ဂရာစီယပ်နေရာမှာတာဝန်ယူဖို့အတွက်ယဟန်မာဘိုကိုနိုဗ ెంబ ာလထဲမှာမဲပေးပြီးရွေးချယ်ခဲ့တာဖြစ်ပါတယ်။အခုသူတာဝန်ယူရမယ့်တက်တန်ဟာ3နှစ်ပါ။ယဟန်မာဘိုကအာရှဒေသတွေငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာပြဿနာတွေကိုဦးစားပေးပြီးလှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ငြိမ်းချမ်းရေးကိုအစိုးရဆင်းရဲသားတွေနဲ့ဘာသာပေါင်းစုံတို့သုံးဖွင့်ဆိုင်ဆွေးနွေးအဖြေရှာမှုနဲ့ရယူမှာဖြစ်ကြောင်းလည်းပြောပါတယ်။အရှိတောင်အာရှဒေသတလောမှာပဋိပက္ခတိုးလာပြီးတော့အများစုကဘာသာအယူမတူတဲ့ကြောင့်ဖြစ်ပြီးတော့ဒါဟာမြန်မာအိန္ဒိယသီရိလင်္ကာနိုင်ငံတွေမှာတွေ့နေရတယ်လို့ဆိုပါတယ
်။ကမ္ဘာရဲ့ပင်လယ်သမုဒ္ဒရာတွေအတွင်းအပူချိန်မြင့်တက်လာမှုကအရင်ဆုံးကယူဆထားတဲ့ပို့ပြီးတော့မြန်နေတယ်လို့သိပ္ပံပညာရှင်တွေကမနေ့တုန်းကပဲပြောခဲ့ကြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်အခုလိုမျိုးဖြစ်လာတာလို့ဆိုပါတယ်။လွန်ခဲ့တဲ့ဆယ်နှစ်တွင်းရေပေါ်မှာဘောလုံးမျောပါပေါ်နိုင်တဲ့ဆက်ရုပ်တွေကိုထောင်ထဲချပြီးတော့ပင်လယ်ပြင်တွင်းချမှတ်ခဲ့ပြီးတော့မှတ်တမ်းနဲ့ယူခဲ့တဲ့အထက်မှာပြီးခဲ့တဲ့2018ခုနှစ်တုန်းကပင်လယ်ပြင်ရဲ့အပူချိန်ဟာအမြင့်ဆုံးအပူဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်တို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းပေးပို့ချက်တွေကိုဆက်တိုက်ထုတ်လွှင့်ပါမယ်။ကုလသမဂ္ဂလူညိုရေးကောင်စီအဖွဲ့ဝင်တွေဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကအစ္စရေးနဲ့ပါလက်စတိုင်းပြည်ပခအပါအဝင်မွတ်စလင်ကိစ္စတွေကိုအာရုံစိုက်လှုံ့ဆော်သွားမှာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ညာအရေးကိုလည်းထယ်သွင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းအမန်ဒါဆေဟာတာရဲ့သတင်းလွှာကိုကိုကျော်အောင်လင်းပြောပြမှာပါ။အ
င်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့လူညိုရေးကောင်စီမှာ2019ခုနှစ်ကနေပြီးတော့2020အထိအဖွဲ့ဝင်အသစ်ဖြစ်လာခဲ့ပါပြီ။အများအားအဖွဲ့ဝင်မဟုတ်တဲ့အလဲကျအဖွဲ့ဝင်ဖြစ်ပါတယ်။ဒီနေရာမှာအင်ဒိုနီးရှားတာဝန်ယူခဲ့တာဒီတစ်ချိန်နဲ့ပါဆို၄ချိန်ရှိပါပြီ။2019ခုဇန်နဝါရီလ၁ရက်နေ့ကနေပြီးတော့2020ဒီဇင်ဘာ31ရက်နေ့အထိလုံခြုံရေးကောင်စီရဲ့အလဲကျအဖွဲ့ဝင်အဖြစ်တာဝန်ယူကြမဲ့နိုင်ငံတွေထဲမှာအင်ဒိုနီးရှားအပြင်တောင်အာဖရိက၊ဘယ်လ်ဂျီယံ၊ဒိုမီနီကန်ရီပပ်ဘလစ်နဲ့ဂျာမနီနိုင်ငံတွေလည်းပါဝင်ကြပါတယ်။ဒီတနစ်တာကာလတာဝန်ယူမဲ့အချိန်အတွင်းအကြောင်းအရာလေးခုကိုအာရုံစိုက်ပြီးတော့လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။ငြိမ်းချမ်းတဲ့ဂေဟာစနစ်ဖြစ်ပေါ်ရေးနဲ့ကမ္ဘာတဝန်းတည်ငြိမ်မှုရှိရေးဒေသတွင်းအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂလူညိုရေးကောင်စီအကြားတိုင်ပင်ညှိနှိုင်းမှုတွေကိုပို့ပြီးတော့လှုပ်ဆောင်သွားရေးနိုင်ငံတကာမှာကြုံတွေ့နေရတဲ့အကြမ်းဖက်ဝါဒကိုရင်ဆိုင်ဖြေရှင်းရေးနဲ့ကမ္ဘာနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံအဖြစ်ထူထောင်သွားရေးလိုပဲဖြစ်တယ်လို့ဆိုပါတယ
်ketika ada misalnya ada negara lain
di kaisar ri pian palestine a ye ko le indonesia ga ayung sait twa ma ba israel palestine patipakha phie shin ye ma tacho nai ngan rui ga kula tamaga ye song phyat chet rui ko san chin pi tharo ye yatti chet rui pyaung le twa de paw indonesia ga taip pi so yain ni ba de
kula tamaga lou nyoe kaun si ma indonesia nai ngan ga tawin yu kwin ya da ha indonesia nai ngan atwet tin a ye chi da ma hoh phe indonesia nai ngan ne nai ngan ye a chou si bwa de khat sin sin shi ni de nai ngan ni atwet le a ye chi de a chang CSIS လို့ခေါ်တဲ့ဂျကာတာမြို့ကမဟာဗျူဟာလေးလာရေးအဖွဲ့ရဲ့သုတေသီဖီထရီဘင်တန်တီမူဝါကပြောပါတယ
်
ဥပမာအဖြစ် Islamic နိုင်ငံတွေနဲ့အင်အားအလေလက်ရှိတဲ့နိုင်ငံတွေအတွက် Indonesia ကဂျာဂါနီဝင်ပြီးအားပေးတိုက်တွန်းမှုတွေလုပ်နိုင်တာကအရေးကြီးပါတယ် Palestine Syria နဲ့မြန်မာနိုင်ငံတို့လိုကိစ္စတွေမှာသဘောတူညီချက်တစ်ခုကိုကင်တွယ်ပြီးလှုပ်ဆောင်သွားနိုင်ပါတယ်
မြန်မာနိုင်ငံကရိုဟင်ညာပြည်ပကကိုဖြေရှင်းရေးမှာအင်ဒိုနီးရှားနိုင်ငံအနေနဲ့တစိမ့်တစ်ပိုင်းအားဖြင့်ပါဝင်လှုပ်ဆောင်နေတဲ့အကြောင်းကိုအင်ဒိုနီးရှားတက္ကသိုလ်နိုင်ငံတကာဥပဒေပါမောက္ခဟစ်မာဟန်တိုဂျူဝါနာကလည်းပြောပါတယ
်
ရိုဟင်ညာကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ပါဝင်ပတ်သက်မှုကဘလောက်အလေးနဲ့ရှိသလဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်ဒေတာရင်းအဖွဲ့အစည်းတွေအချင်းချင်းကြားမှာကျွန်တော်တို့ဖြေရှင်းနိုင်မယ်လို့မျှော်လင့်ထားပါတယ်အာဆီယံအဖွဲ့ကစ조사ခဲ့တာရှိတယ်ဆိုပေမဲ့လည်းမအောင်မြင်ပါဘူး။ရိုဟင်ဂျာအရေးဖြေရှင်းဖို့နိုင်ငံကဆွေးနွေးပွဲတစ်ခုလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
။အာဆီယံအဖွဲ့မှာသူများပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဖက်ရေးဆိုတဲ့မူရှိနေပြီးတော့ပြဿနာတစ်ခုခုကိုဖြေရှင်းရေးမှာအဖွဲ့ဝင်တွေရဲ့ဘုံသဘောတူညီချက်ရဖို့လိုတဲ့ကိစ္စကပြဿနာလို့ပမောက္ခဂျိုဝါနာကမြင်ပါတယ်။ရိုဟင်ဂျာကြက်တဲကိုကုလသမဂ္ဂကဝင်ပြီးတော့ဖြေရှင်းဖို့ဆုံးဖြတ်တဲ့အခါမှာအင်ဒိုနီးရှားကဂျာဂန်အနေနဲ့ဆောင်ရွက်ပေးနိုင်တယ်။အာဆီယံဒေသတွင်းနိုင်ငံတွေအကြားမှာပဲရိုဟင်ဂျာရေးကိုဂျာဂါဝင်ပြီးတော့ဖြေရှင်းပေးနိုင်တယ်။အင်ဒိုနီးရှားအနေနဲ့အာဆီယံဒေသတွင်းချင်းကပ်မှုပုံစံတစ်မျိုးဖန်တီးပြီးတော့လှုပ်ဆောင်နိုင်တယ်လို့ CSIS အဖွဲ့ကသုတေသီတီမူဝါကယူဆပါတယ်။ အခုဆိုကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှာအာဆီယံအဖွဲ့တွေကဆိုရင်အင်ဒိုနီးရှားတနိုင်ငံပဲအလဲကျအဖွဲ့ဝင်ဖြစ်ရှိနေတာကြောင့်ရိုညာရေးမှာအာဆီယံအဖွဲ့အတွင်းအင်ဒိုနီးရှားကိုခေါင်းဆောင်နေရာမှာထားပြီးသဘောတူညီချက်တစ်ခုရလာအောင်လုပ်ဖို့ပို့ပြီးတော့လွယ်ကူနိုင်တယ်ဒီကိစ္စကိုလုံခြုံရေးကောင်စီမှာအင်ဒိုနီးရှားကတိုက်တွန်းစည်းရုံးနိုင်လိမ့်မယ်လို့လည်းဂျကာတာမြို့ CSIS အဖွဲ့ကသူတေသည်ဖစ်ထရီတီမူဝါကပြောပါတယ်
လုံခြုံရေးကောင်စီအဖွဲ့ဝင်တဲ့အင်ဒိုနီးရှားရဲ့သဘောထားကိုကိုကြောင်လင်းပြောပြသွားတာပါအခုတော့ရခိုင်တိုက်ပွဲအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မြို့နယ်ဘူးတိတော်မောင်းတော်နေဆက်တွေမှာမြမတက်မတော်နဲ့ရခိုင်လက်နက်ကင် AA တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်နေသေးပါတိုက်ပွဲအတွင်းဒေသခံရွာသားတွေစစ်ပီးလွတ်ရာကိုတင်းရှောင်နေရတယ်လို့အကူအညီပေးအဖွဲ့တွေကပြောပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော့နိုင်ကွင်းရှင်းပြပါမယ်
စီရဲတင်းမနေစေဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာရတိတောင်မြို့နယ်အစဒေသမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အီအီတို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အဲ့ဒီဒေသကိုရောက်နေတဲ့တင်ဃဟကန်းလက်ပြည်ထောင်ဖွဲ့ဥက္ကဋ္ဌကိုအန်နာကြီးက VUA ကိုခုလူပြောပါတယ
်တက်တော်မြို့နယ်ပေးတူရွာနာမှာတိုက်ပွဲကအခုလေးဖြစ်နေတယ်လက်နက်ကိုင်တွေကြားတော့လက်နက်ကြီးတွေနဲ့ပိုက်တယ်တင်ဃရှုတိုးပြီးတော့မတော်ဘူးဒီကျွန်တော်တို့ခေါင်းပေါ်မှာတော့ high speed တွားနေတာရှိတယ်ရခိုင်တမတော်အေးနဲ့မြမတမတော်ကျော်နေတော့တမိုင်ပဝင်းရဲ့ကျောင်းဝေးတယ်
ပဲတလူရွာနားမှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေဟာကြေးရွာဖုန်ကြီးကျောင်းနဲ့တက်ပြေကျရွာဖုန်ကြီးကျောင်းတွေကိုတိမ်းရှောင်နေရတယ်လို့တက်ပြေကျရွာစစ်ရှောင်တွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းဒါမျိုးတွေများစီယုံဖို့ဝင်ဒူးကခုလိုပြောပါတယ
်အဲ့ဒီခယူရှောင်းဖက်ကိုထွက်ထွက်တာပေါ့နော်မကြခင်မှာပဲလည်းလည်းကြီးပောက်ွက်တွေကြားရတယ်အဲ့ဒီနေသားကြေးရွာကဒီတက်ခန့်တချို့မိသားစုတွေကဖုန်ကျောင်းတွေမှာလာပြီးတော့ခုံကြရတယ်ပေါ့ဒီတက်ပြေကျရဲ့အဲ့ဒီဖုန်ကျောင်းတွေမှာလာကိုတက်ပါလေခဏ
ရတိတောင်မြို့နယ်ကတက်ပြေကြရွာမှာ2017ခုနှစ်ကနှစ်ဖက်တိုက်ပွဲတွင်စစ်ချောင်းလေရာကျော်ခူလုံနေတဲ့စစ်ချောင်းစခန်းတစ်ခုလည်းဖြစ်ပါတယ်။ကြာတာပသိနေမှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့ဗုဒ္ဓနေမှာဘူရီတောင်နဲ့မောင်သောနယ်ဆက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရခိုင်တမတော်ဤပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ကျွန်တော်ရကိုရဲ့နေမှာတော့ဟိုစစ်တေမုန်တခုရှိလေ။အဲ့မှာဘုရားခန္ဓာရရနေတဲ့ပုံလာရှိတယ်လေ။အဲ့ဒီမှာဒီမောင်တော်မျိုးနဲ့အပြင်ကပြေရတခုမှပိုက်ရစ်တော်ရှိတယ်ကြ။အဲ့ဒီဒီဒီတော်နဲ့မောင်တော်နေကြတယ်။အဲ့ဒီမှာဒီကျန်တဲ့ကနေပြီးတော့တောင်းကြဆန်းတာရှိတယ်ကြ။ဒီမင်းမကျားစေတဲ့ခါပြီးပြီလေကျွန်တော်တို့သိရမှုကြရှိတယ်။နောက်ဒုက္ခလေးသိရမှုကြရှိတယ်ကြ။ကျွန်တော်တို့သိတဲ့ကျန်မှုဘာမှမရှိဘူးကြ။
ဒီလိုတိုက်ပွဲဖြစ်ပွားနေမှုမှာတမတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောဆိုမှုနဲ့ပတ်သက်လို့တရားသည်မပြုတ်နိုင်သေးပါဘူးတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်တနာချုပ်တမတော်ပြောခွင့်ရသူအပါအဝင်တမတော်သတင်းမှပြန်ကြားရေးအဖွဲ့တွဲဖွဲ့သွင်းမှုကိုအချင်းချင်းဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးလက်ရှိရခိုင်ပြည်နယ်တွင်းမှာစစ်အင်အားတွေတိုးချဲ့လာသလိုတိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေကြောင့်ဒေသခံတွေအတွက်စိုးရိမ်စရာအခြေအနေရှိနေတယ်လို့ရခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါတယ
်။ဆွေရဘက်ကတက်တွေကလူမျိုးနဲ့မြင်ရတယ်ဗျာ။အဲ့တော့ကြောင့်စစ်ပွဲတွေအများကြီးဖြစ်မယ်။မလို့လားအတက်ဆုံရှုံနေတာမှုတွေလူသားအရင်ပြည်ပြီးပြောင်းနေပြီးရင်ရတဲ့ပြည်သူတွေစစ်ပဲဒဏ်ကိုတော်တော်များခံရမယ်။
2018နိုဝင်ဘာလကွန်ကစပြီး2019နှစ်သက်ဒီကနေ့အထိမြန်မာစစ်တပ်နဲ့အေအေလက်နက်ကင်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူရီတောင်ရသိပ်တောင်ဘုံနှကျုံမြို့နယ်တွေဘက်မှာရွာသား 9,000 ကျော်စစ်ပီးသိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြာဆောက်ကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးကြာဆုံးခဲ့ပြီးလက်နက်40ခန့်ဆုံးရှုံးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းကရေကင်းစခန်းတွေကိုအေအေလက်နက်ကန်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်နိုင်ငံတော်သမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာအေအေလက်နက်ကန်ဖွဲ့ကိုနှိမ်နင်းစစ်ဆင်ရေးလှုပ်ဆောင်သွားဖို့လိုအပ်ရင်လေကြောင်းပါဝင်တိုင်အားတိုးတုံးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒါနဲ့တစ်ဆက်တည်းတင်ပြချင်တာက2019ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမငြိမ့်နိုင်သေးတာနဲ့အမျှစားနပ်ရိက္ခာအခက်အခဲတွေကြောင့်စစ်ရှောင်အရေးအတွက်ကလည်းတနေ့တခြားပိုတိုးလာနေပါတယ်တိုက်ပွဲဖြစ်တဲ့နေရာတွေတဝိုက်ကြေးရွာတွေကနေထွက်ပြေးလာကြတဲ့စစ်ရှောင်တွေဟာကြောက်တော်ပုံနှကျွန်းစတဲ့မြို့နယ်တွေနားကစစ်ရှောင်စခန်းတွေမှာခိုးလုံနေကြရပြီးသူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးအဲ့ဒီစခန်းနေတွေကနှစ်ခုကိုမကြာသေးခင်ရပိုင်းအတွင်းကကိုယ်တိုင်တွားရောက်ခဲ့တဲ့ VOA သတင်းတော့ကိုကြော်ကြော်သိန်းသတင်းပေးပို့ပါရစေ
မြန်မာဓမ္မတော်နဲ့ရခိုင်ဓမ္မတော်အေအေတို့ကြား2018ခုနှစ်နိုဝင်ဘာလကိုမိုင်လောက်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်ရတိတောင်ဘူးဒီတောင်ပုံနှကျွန်းအစရှိတဲ့ဒေသတွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ပိုးပြီးဖြစ်လာတာကြောင့်နေရာစွန့်ထွက်ပြေးရတဲ့စစ်ဆောင်ဒုက္ခသည်အရေအတွက်ဟာခံမှန်းကြီး4000လောက်အထိရှိနေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်အဲ့ဒီဒုက္ခသည်တွေယာယီခိုလုံနေထိုင်နေရတဲ့ဒုက္ခသည်စခန်း10ခုတည်းမင်းရှိနေပြီဖြစ်ပြီးအဲ့ဒီအထက်ကကြောက်တော်မျိုးနယ်အစမှရှိတဲ့ဝရောင်ဒုက္ခသည်စခန်းနဲ့ပုံနှကျွန်းမျိုးနယ်တွေကအထက်မြတ်လဲဒုက္ခသည်စခန်းတို့ကိုမကြသေးခင်ရက်ပိုင်းတွင် VOA ကတွားရောက်ခဲ့ပါတယ်အထက်မြတ်လဲစခန်းဟာဒီဇင်ဘာလ29ရက်နေ့ကစပေါ်လာတာဖြစ်ပြီးဝရောင်စခန်းကတော့ဒီဇင်ဘာလ30ရက်နေ့ကစပေါ်လာတာပါဝရောင်စခန်းမှာလူကြီး1000ကျော်ရှိတာကြောင့်ကြောက်တော်မျိုးနားမှာလက်ရှိအချိန်ထိဆိုရင်အကြီးဆုံးစစ်ဆောင်ဒုက္ခသည်စခန်းဖြစ်တယ်လို့အဲ့ဒီအထက်က600ကျော်ဟာကလေးငယ်တွေဖြစ်တယ်လို့သိခဲ့ရပါတယ်။အထက်မြန်လဲဒုက္ခသည်စခန်းမှာတော့လူဦးရေ350ကျော်ရှိပြီးအဲ့ဒီအထက်က100ကျော်ဟာကျောင်းနေအရွယ်ကလေးငယ်တွေဖြစ်ပါတယ်။သူတို့အားလုံးဟာသူတို့ကြေးရွာတွေထဲမှာတိုက်ပွဲဖြစ်လို့ထွက်ပြေးလာကြတာမဟုတ်ဘဲရွာနီးချုပ်ဆက်တွေမှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်စာနာရိတ်ခါဒေယူကွင်းကိုတပ်မတော်တပ်ဖွဲ့တွေကပိတ်ပင်ကန့်သတ်လိုက်တဲ့အတွက်အခက်အခဲကြုံရပြီးရွာတွေကနေထွက်လာကြသူတွေပါ။တရှိအားဖြင့်ဝရောင်စခန်းတစ်ခုလုံးကလူတွေအနေနဲ့တောက်ရည်သုံးရည်အတွဲစခန်းနာကရေကန်ကြီးတစ်ခုတည်းကိုပဲမိခိုနေကြရပြီးလက်ရှိလူဦးရေရကိုပဲနောက်10ရက်လောက်ဆိုရင်ရေကန်ထဲကရေကုန်သွားတော့မယ်လို့ပြောကြပါတယ်အထက်မြန်လဲစခန်းမှာဆိုရင်လေချိုးရည်ရင်းငယ်လေးတစ်ခုကိုပဲတွေ့ကြရပြီးအရေးပေါ်လိုအပ်နေပြီဖြစ်ပါတယ်အခုရနေတဲ့တောက်ရည်သုံးရည်ဟာလည်းတန်ရှင်းမှုမရှိတာကြောင့်ဝမ်းပြက်ရောဂါခံစားကြရသူတွေရှိတယ်လို့ဝရောင်စခန်းမှာအစိုးရကျန်းမာရေးဌာနကဖွင့်ပေးထားတဲ့စေပေးကမ်းလေးမှာဆေးကုသပေးနေတဲ့သူနာပြုဆရာမလေးကပြောပါတယ်။စခန်းတစ်ခုစလုံးကိုတရင်နောက်တွေရောက်တဲ့အချိန်မှာအကူအညီတွေလာပေးဖို့ကြသူတော်မများကိုတွေ့ခဲ့ရပြီးအဲ့ဒီအထက်မှာဒူးကတော့စစ်တွေမျိုးရခိုင်ဂီတညီအကိုအဖွဲ့ကကိုထွန်းမြတ်ခိုင်ပါ။ကျွန
်တော်တို့အခုဆိုင်ရဆောင်းရသေးကြအရင်အေးတယ်။ကျွန်တော်တို့ကတော့အိမ်မှာနွေးနေထွေးထွေးဆောင်းနေရှုံပြီးတော့နေကြတယ်ဟာ။ဒီစကမ်းမှာဘယ်လိုရှိကြမလဲစီပေးရှောင်းစကမ်းမှာဘယ်လိုရှိကြမလဲအဲ့လိုစာနာထောက်ထားတဲ့စီလေးတစ်ခုနဲ့ကျွန်တော်တို့ကလာပြီးတော့အကူအညီပေးတာပါကျွန်တော်တို့ကိုတက်ဆွမ်းတက်လောက်ပါဗျာ
လက်ရှိစကမ်း10ခုထက်မနည်းမှာရောက်နေပြီးသားစစ်ဆောင်ဒုက္ခသည်ရေအတွက်ပြင်နောက်ထပ်ပိုတိုးလာနိုင်ခြင်းရှိတယ်လို့ဒုက္ခသည်စကမ်းတွေကိုလှည့်လည်သွားလာပြီးအကူအညီတွေပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်မျိုးသားကွန်ရက်ရဲ့ဥက္ကဋ္ဌဖြစ်သူဦးတင်ထူအောင်ကဝရောင်စကမ်းမှာတရင်တော့တွေကိုပြောတယ်လို့ဘာကြောင့်သူအဲ့ဒီလိုခံမှန်းတာလဲဆိုတော့ကိုအခုလိုရှင်းပြပါတယ
်အဲတက်ကလည်းတောင်းဝင်ထားသူတစ်ဖက်ကတိုင်းသားလည်းနဲ့ကိုင်းနေရတယ်အဲနေနေချိုးမှုရယူဖို့ကြိုးစားတဲ့အနေအထားမျိုးတွေနော်အဲ့တော့ဒီအရမ်းဖြစ်ဖြစ်တိုက်ပွဲတွေကဆက်ပြီးတော့ဖြစ်လာနိုင်တဲ့အနေအထားမျိုးတွေကိုပြရ
ဒါ့အပြင်အကူအညီပေးသူတွေအဓိကကြုံရတဲ့နောက်ထပ်အခက်အခဲတစ်ခုကတော့အလန်းဝေးပြီးပိတ်မိနေတဲ့ကျွော်တချို့ကိုသွားခွင့်မရဘဲဒါစီခံရတဲ့အတွက်အဲ့ဒီရွာတွေမှာပိတ်မိနေတဲ့ဒေသခံတွေစီကုညီကယ်ဆယ်ရေးအမြန်ဆုံးရောက်နိုင်ဖို့ဖြစ်တယ်လို့လည်းဦးတင်ထူအောင်ကပြောပါတယ်။ဒေသခံလူလူဒုက္ခရောက်ရတဲ့အခြေအနေကိုတိုက်ပွဲတွေရပ်ပြီးနိုင်ငံရေးအကြောင်းငြိမ်းချမ်းတဲ့နည်းနဲ့မဖြေရှင်းမဲနဲ့တော့ရခိုင်ပြည်နယ်မှာဒီဒုက္ခတွေငြိမ်းသွားမှာမဟုတ်ဘူးလို့စစ်တွေခြေဆိုင်ရခိုင်အမျိုးသားပါတီ ANP ရဲ့ထွေထွေအတွင်းရင်မှုဦးထွန်းအောင်ကျော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့တကယ်တော့တောင်သားနေဟိုတောင်ပေါ်မှာနေတဲ့ဟိုချောင်းပြားမှာနေတဲ့လူတွေဒီနေ့စဒီနေ့ချင်းခုတ်ဝါကုစားတဲ့လူတွေပဲအသက်လူပြီးတော့ပြေးစီပီဆောင်ဒုက္ခကြီးစခန်းကြီးပုံအဲ့လိုဖြစ်လာတ
ာ VOA ကတွေ့ခဲ့ရတဲ့စစ်ဆောင်ဒုက္ခတွေဟာမလို့တိုင်းရင်းသားတွေဖြစ်ကြပြီးတခြားစခန်းတွေမှာရခိုင်တိုင်းရင်းသားတွေလည်းရှိတယ်လို့အကူအညီပေးသူတွေကပြောပါတယ်ဒီစစ်ဆောင်ဒုက္ခတွေကိုသက်ဆိုင်ရာပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပါအဝင်ရခိုင်ပြည်နယ်တွင်တခြားဒေသတွေမှာပြည်ပခါတွေဖြစ်တုန်းကဘေးဒဏ်တင့်သူတွေကိုအလုံးချင်းနဲ့အကူအညီပေးခဲ့အကူအညီပေးနေစေနိုင်ငံတကာအဖွဲ့အစည်းတွေကထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးကြဖို့လက်ရှိအကူအညီပေးနေသူတွေကတောင်းဆိုကြပါတယ်ခင်ဗျာ
ရခိုင်စစ်ဆောင်တွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ကိုကျော်သိန်းပြောပြသွားတာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုဟာအရှေ့အလယ်ပိုင်း၉နိုင်ငံခရီးရဲ့တတိယအထောက်အဖြစ်ကိုင်ရိုမြို့တော်မှာရန်နာပြီးအီဂျစ်ခေါင်းဆောင်တွေနဲ့ကြာသပတေးနေ့ကတွေ့ဆုံပါတယ်အမေရိကန်တပ်ဖွဲ့တွေကိုစီးရီးယားကနေရုတ်သိမ်းပေမဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးကိုအခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်အမေရိကန်ဟာအရှေ့အလယ်ပိုင်းအတွက်ကောင်းမြတ်သောအင်အားစုတစ်ခုဖြစ်ပြီးသူတစ်ပါးနိုင်ငံကိုသိမ်းပိုက်ဖို့အီရန်ရဲ့လှုပ်ရက်မျိုးဘယ်တော့မှလုံမှာမဟုတ်ဘူးလို့ကိုင်ရိုတက္ကသိုလ်မိန့်ခွန်းမှာပြောကြပါတယ် VOA သတင်းတော့အက်ဒဝတ်ယရနီယန်ကိုင်ရိုကနေပေးပို့တဲ့သတင်းကိုတော့ဦးကျော်စံသာရှင်းပြပါမယ
် Thank you Shukran Thank you very much Thank you very much. Thank you very much. Thank you so much. Good afternoon. I am honored to be in the timeless city of Cairo and to be hosted
by Barack Obama. သူရဲ့နိုင်ငံသားရေးမူဝါဒကိုလွန်ခဲ့သော၁၀နှစ်ကကာယိုတက်ဆူမှာခြားခင်းပြခဲ့တာဖြစ်ပါတယ်။ဒီမင်ကွန်းဟာ Arab Spring အရက်နွေဦးလို့ခေါ်တဲ့လူထုအုံကြွမှုအတွက်ဆင်ထုတ်ပေးခဲ့တာဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။အဲ့ဒီလူထုလှုပ်ရှားမှုကတော့ဘက်မှခရီးမရောက်ဘဲသွေးထွက်ဆန်ယုံမှုနဲ့ဆုံခန်းတိုင်သွားခဲ့ပါတယ်။အခုကာယိုကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကသမ္မတဥဘာမားဟာ Arab ကမ္ဘာကိုတုံ့လှုပ်ခြောက်ခြားစေခဲ့တဲ့တော်လှန်ရေးတွေနဲ့ပတ်သက်လို့ဆိုလကောင်းအီရန်ကပြည်သူတွေရဲ့ဆင်ញင်မှုကိုနှစ်ကွတက်ကိစ္စနဲ့ပတ်သက်လို့ဇော်လကောင်းတစုံတရာထိထိရောက်ရောက်လှုပ်ဆောင်ခြင်းမရှိခဲ့ဘူးလို့ဝေဖန်နေပါတယ်
။ What did we learn from all of this? We learned that when America retreats, chaos often follows. When we neglect our friends, resentment builds.
ဒီထက်ကကျွန်တော်တို့ဘာသိလာရသလဲဆိုတော့အမေရိကန်ဆုတ်ခွာလိုက်ရင်မငြိမ်မသက်မှုတွေဖြစ်လာမယ်။မိတ်ဆွေတွေကိုကျွန်တော်တို့ပစ်ထားလိုက်ရင်ခံပြင်းလာကြမယ်။ရန်သူတွေကိုကျွန်တော်တို့အပေါင်းအသင်းလုပ်လိုက်ရင်သူတို့ကအလွန်အကျွံဖြစ်လာပါလိမ့်မယ်။ဒါပေမဲ့သတင်းကောင်းတစ်ခုကတော့အမေရိကန်အနေနဲ့ကိုဟာကိုအရှက်ရအောင်လုပ်တဲ့ခစ်ကကုံသွားခဲ့ပါပြီ။မလို့အဖဲဒုက္ခရောက်စေတဲ့မူဝါဒတွေလည်းမရှိတော့ပါဘူး
။အစောပိုင်းကတော့သူတို့အစိုးရဟာအစွန်းရောက်ယူဆတွေကိုစန့်ကျင်တိုက်ဖျက်ရေးအတွက်အားလုံးလက်ခံနိုင်တဲ့ချင်းကပ်မှုတစ်ခုကိုချမှတ်ပြီးမဟာမိတ်တွေရဲ့ပူးပေါင်းဆောင်ရွက်ရေးကိုရယူနေပါတယ်လို့ပွန်ပီယိုကသတင်းနောက်တွေကိုပြောခဲ့တာဖြစ်ပါတယ်။
The United States under President Trump will remain a steadfast partner in the region for Egypt and others. We urge every country to take meaningful action.
Donald Trump ဦးဆောင်တဲ့ American ပြည်ထောင်စုဟာဒေတာရင်းမှာ Egypt နဲ့ကျန်နိုင်ငံတွေရဲ့ခိုင်မာသောမိတ်ဆွေအဖြစ်ဆက်လက်ရည်တည်သွားမှာပါ။အချမ်းဖက်ဝါဒကိုခြေမုံရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်ကြဖို့အချမ်းဖက်ဝါဒရဲ့စစ်မြစ်သဘောတရားတွေကိုရှုတ်ချကြဖို့နိုင်ငံအလုံးကိုကျွန်တော်တို့တိုက်တွန်းပါတယ်။ IS, Al-Qaeda နဲ့ဒေတာတွင်တခြားအုပ်စုတွေကိုကျွန်တော်တို့ဆက်ပြီးတော့တိုက်ခိုက်သွားမှာပါဒေတာတွင်ငြိမ်းချမ်းရေးလုံခြုံရေးနဲ့တာဝန်ယူမှုတိုးမြင့်ရေးအတွက်အီဂျစ်နဲ့အမေရိကန်ပြည်ထောင်စုတို့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ
်အီဂျစ်နိုင်ငံရဲ့ဝန်ကြီးဂျမက်ချောက်ကရီကလည်းသူတို့နိုင်ငံဟာအကြမ်းဖက်အုပ်စုတွေနဲ့အစွန်းရောက်ယူဆတွေကိုထိတိယရောက်တိုက်ဖျက်ဖို့အတွက်လှုပ်ဆောင်နေတယ်လို့အခိုင်အမာပြောသွားခဲ့ပါတယ
် Despite the fact that the capabilities of ISIS or Daesh have been degraded to a very large extent
ISIS ရဲ့စွမ်းရည်ဟာတိတိတသာကြီးယောနယ်ဆုတ်ယုတ်သွားပြီဆိုပေမဲ့အကြမ်းဖက်ကွန်ရက်ကတော့ပိုကျယ်ပြန့်နေပါတယ် Syria, Iraq, Libya နဲ့အနောက်အာဖရိကတို့မှာနာမည်မျိုးစုံနဲ့လှုပ်ရှားနေကြတာပါ Boko Haram, RSF, Al Nusra, Muslim Brotherhood စသဖြင့်ဖြစ်ပါတယ်သူတို့ဟာယူဆတမျိုးတည်းကိုအခြေခံထားတာပါအစွန်းရောက်တဲ့အကြမ်းဖက်ဝါဒဖြစ်ပါတယ်ဒါကိုလုံးဝတိုက်ဖြတ်ချိန်မုံမှုတန်တိတံခြားထားပါတယ
်အခုကထရမ့်အစိုးရရဲ့ MESA အရှေ့လပိုင်းမဟာဗျူဟာမဟာမိတ်အဖွဲ့လို့ခေါ်တဲ့ဗျူဟာသစ်တရက်ကိုဒေသရင်းမဟာမိတ်တွေပါဝင်ဆောင်ရွက်ကြဖို့ဝန်ကြီးပွန်ပီယိုကတိုက်တွန်းနေပါတယ်သူရဲ့ခီးစဉ်နောက်တစ်ထောက်ရန်နာမဲ့အိုမန်မှာဒီမဟာဗျူဟာသစ်ကိုဆွေးနွေးဖို့အတွက်အမေရိကန်မဟာမိတ်တွေတွေ့ဆုံမှုတရက်ကိုအမေရိကန်အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တင်ကစီစဉ်ထားပါတယ်ဘီရုတ်အမေရိကန်တက္ကသိုလ်နိုင်ငံရေးသိပ္ပံပညာရှင်ဟလာကာရှင်ကတော့ဒီမဟာမိတ်သစ်ဖွဲ့စည်းမှုအောင်မြင်မှမလားဆိုတာကိုသံသယရှိနေပါတယ်ဒေသဆိုင်ရာမူဝါဒသစ်တရအီရန်နိုင်ငံမှာသက်သက်မတ်မတ်ရှိနေပါတယ်ဒါပေမဲ့သူနဲ့ဆက်ညီဘက်နိုင်ငံတွေမှာအဲ့လိုမူဝါဒမျိုးမရှိပါဘူးဒေသတွင်းမှာဘယ်နိုင်ငံကမှအီရန်နဲ့စစ်မတိုက်ကြင်ကြပါဘူး။အီရန်ရဲ့မူဝါဒကိုလည်းဟန်တာလူစိတ်မရှိကြဘူးလို့သူကသုံးသပ်နေပါခင်ဗျာ
။ဦးကျော်စံသာပြောပြသွားတာပါ။ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်အစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3040 48အပြင်လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းအီဒီယန်3အင်္ဂလိပ်သင်ကန်းစာနဲ့အတူကျမ်းမာရေးခန္ဓာကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့မြန်မာပြည်ပါတီလက်နက်ရေးထိုးပြီးတဲ့အချိန်မှာ GMC ကိုပါဝင်ခွင့်ရတဲ့အခက်အခဲမှာစံတက်ချက်တွေဖြစ်ပေါ်နေတယ်လို့ကြားသိရတယ်။ GMC
နောက်ပိုင်းတင်ဆက်မဲ့တိုင်းရင်းသတင်းလွှာမှာတိုင်းရင်းသားတွေရဲ့အခြေအနေအသေးစိတ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။တရုတ်နိုင်ငံကိုတွားရောက်လေပတ်တဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတယောက်အခုတော့သူ့နိုင်ငံကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာဘာတွေဆွေးနွေးခဲ့တယ်ဆိုတာနှစ်ဖက်စလုံးကထုတ်ပြောတာမရှိပါဘူး။ခင်ဂျွန်အွန်းနဲ့သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ပြင်ဆင်နေချိန်မှာပဲသူ့ရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာပါ။ခင်ဂျွန်အွန်းဟာတရုတ်ခီးစဉ်ကိုအသုံးပြုပြီးအမေရိကန်နဲ့ဆွေးနွေးတဲ့အခါသူ့ဘက်ကပို့ပြီးဖိအားပေးနိုင်အောင်လို့ဒီခီးစဉ်သွားခဲ့ပုံရကြောင်း VOA သတင်းတော့ဖေဂေါ်လိုပေးပို့တဲ့သတင်းလွှာကိုပြောပြချင်ပါတယ်။ခင်ဂျွန်အွန်းဟာတနစ်တာကာလအတွင်းတရုတ်နိုင်ငံကို၄ချိန်သွားရောက်ခဲ့တာပါနိုင်ငံတကာပိတ်ဆို့မှုရှိနေပေမဲ့လည်းသူဟာအထီးကျန်ဖြစ်မနေဘူးဆိုတာဒီခီးစဉ်ကပြနေပါတယ်ဖြစ်လာနိုင်ခြေရှိတဲ့သမ္မတထရန့်ရဲ့ဒုတိယထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာခင်ဂျွန်အွန်းကအရင်တရုတ်ခီးစဉ်တွေလိုပဲတရုတ်နဲ့ကြိုတင်ညှိနှိုင်းမှုသွားလုပ်တဲ့သဘောလို့ Heritage Foundation သူတွေသည်Bruce Klinner ကသုံးသပ်ပါတယ
် I think he's looking for reassurance that China is in his corner that they have his back
ဒီနိုင်ငံကသူ့ဘက်မှာယက်တီပေးဖို့ဆိုတဲ့ဂရီကိုတွားတောင်းတဲ့သဘောလို့ကျွန်တော်မြင်ပါတယ်အဲ့ဒီတော့မှသမ္မတ Trump နဲ့သူတကယ်ဆွေးနွေးတဲ့အခါသူ့ဘက်ကခက်တင်းတင်းယက်တီနိုင်အောင်လုပ်ပ
ါ Kim Jong Un ရဲ့အနှစ်တကူမိခွန်းတွေကဒီအချက်ကိုပို့ပြီးခိုင်မာစေခဲ့ပါတယ်မိခွန်းအရအမေရိကန်နဲ့ဆွေးနွေးပွဲတွေတိုးတက်မလာဘူးဆိုရင်မြောက်ကိုရီးယားကနီလန်းသစ်တွေနဲ့ချင်းချဖို့ဖြစ်ပါတယ်တရုတ်ကိုတွားရောက်လေပတ်တာကချင်းချောက်မှုတွေလုပ်ဖို့ဖြစ်နိုင်တယ်လို့ကာနေဂျီနိုင်ငံကညဉ့်ညံရေးသူတေသနအဖွဲ့ကဒေါဂလတ်စ်ဘာဂါဆိုပါတယ
် I think it shows that he is not alone that he has diplomatic support from China
တရုတ်နိုင်ငံစီကသံတမန်ရေးထောက်ခံမှုတွေရနေတဲ့အတွက်မြောက်ကိုရီးယားဟာအထူးကြံမဟုတ်ဘူးဆိုတာပြသနေရပါအခုခီးစဉ်ရဲ့အဓိကအရွယ်ချက်ကလည်းဒါပဲလို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့နှစ်စင်ကာပူမှာထရန့်နဲ့ခင်ဂျွန်အွန်းတို့ပထမထိပ်သီးဆွေးနွေးပွဲလုပ်ပြီးချိန်ကစလို့အမေရိကန်မြောက်ကိုရီးယားအခြေအနေတွေတောင်းမတင်ရေမကျဖြစ်နေတာပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကတချို့ကိုပထမအထုပ်ပြန်ရုပ်သိမ်းပေးဖို့ဒါမှမဟုတ်ကိုရီးယားကျွန်းဆွယ်စစ်ပွဲကိုတရားဝင်အဆုံးသတ်ပေးဖို့မြောက်ကိုရီးယားကတောင်းဆိုနေချိန်မှာပဲအမေရိကန်တို့ဘက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေစွန့်ပစ်ဖို့ဆက်လက်တောင်းဆိုနေပါတယ်ဒါပေမဲ့နိုင်ငံသားကြီးဝန်ကြီးဌာနအရာရှိဟောင်းရောဘတ်မန်နင်းတို့လိုလေလာသုံးသပ်သူအများစုကတော့အကောင်းမြင်တာမရှိပါဘူး
I think our leverage is diminishing and I think the Kim visit
American ရဲ့ PR ကရိုးလျော့လာနေတယ်လို့ကျွန်တော်ထင်ပါတယ်အခုတစ်ခေါက် Kim Jong Un တရုတ်နိုင်ငံကိုသွားတဲ့ခီးစဉ်ကိုကြည့်ရင်သိနိုင်မှာပါလို့ Robert Manning ပြောသွားတာပါ Kim Jong Un တရုတ်နိုင်ငံကိုသွားတာကိုကြည့်ရင်သူတောင်းဆိုတဲ့အတိုင်း American ကလုံမပေးနိုင်ဘူးဆိုရင်သူ့စီမှာအခြားရွေးချယ်စရာနီလန်းရှိနေတယ်ဆိုတာကဘာကိုပြသတဲ့သဘောလို့သုံးသပ်နေကြကြောင်းပါခင်ဗျာ
တို့ရရှိများရှင်။ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအထက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရရှင်
မနေ့ပြန်စနေည view ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါလေစာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဘုတ်လို့လုံးောက်ဒီပဲရတော့စကိုက်ခလုံးရဲ့တိုက်ရိုက်ဒီပဲကခြုံဘုတ်တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေ။နောက်ကြောင့်ရာစပင်လေးကိုအရင်ရှင်းပြပါစီ။ငှက်ပြေငှက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေဝိုင်းတော့6ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်။ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ကရှောင်းကလုတ်တဲ့သဘောဖြစ်ပါလေအတိပဲကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say?Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ။ဟိုရှောင်းဒီရှောင်းနဲ့လုံမနေနဲ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတယ်မပြောဘူး။ဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ။
Beat about the bush.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လလတန်းပို့ချတဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့ကျမ်းမာရေးခန္ဓာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အာသီးရောင်ခြင်းအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာရောအခြားနိုင်ငံတွေမှာပါခလီးငယ်နဲ့ဆဲကျော်တက်ရွယ်တွေအာသီးရောင်တာအဖြစ်များလေးရှိတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘာကြောင့်အာသီးရောင်တာဖြစ်ရပြီးဘယ်လိုကာကွယ်ကုသသင့်ပါသလဲဒီအကြောင်းကလေးအထုကုနဲ့စေတက္ကသိုလ်1ကလေးကျမ်းမာပညာအငိမ့်စားပါမောက္ခဒေါက်တာစောင်းဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
် Okay ကလေးတစ်ခုဆရာဝန်ကြီးပါမောက္ခဒေါက်တာစောင်းဝင်းခင်ဗျာဒီအာသီးရောင်တဲ့ယောဂကမြန်မာနိုင်ငံကကလေးတွေမှာတော်တော်အဖြစ်များတယ်လို့ကြားပါတယ်ဆရာ။အဲ့တော့အာသီးရောင်လဲဆိုတာဘယ်လိုမျိုးလဲဆရာ။အ
ာသီးရောင်တဲ့ယောဂကဒီကလေးတွေမှာတော်တော်ဖြစ်များပါတယ်။တကယ်နိုင်ငံတွေမှာလည်းအတူတူပါပဲเนาะ။ပထမဆုံးကအာသီးဆိုတာပါလဲပေါ့နော်။ကျွန်တော်ရဲ့ကလေးတွေမှာကြည့်လိုက်ရင်ပါးစပ်မှာပေါ့နော်။ရှားရဲ့ဘုဘက်ဒီဘက်ပေါ့။အဲမှာခလကာလေးလို့ရှိတယ်ပေါ့နော်။အဲရဲ့အထဲတွေကနေထွက်နေတဲ့အနီရောင်အဲရောင်ပေါ့နော်။အဲလိုနလုံးပေါ့နော်အဲ့ဒါကိုအာသီးလို့ခေါ်တာပေါ့အာသီးဆိုတာကတော့ lymph nodes ခေါ်တဲ့ပြန်ရီချိတ်ကြီးပါသူကမမြင်ရတဲ့အာသီးလည်းရှိပါသေးတယ်ဒါကြောင့်လည်းနောက်မှရှိတယ်ပေါ့နော်အဲ့တော့သူတို့ရဲ့တဘာဝအရာလည်းဒီဟာခန္ဓာကိုယ်ရဲ့ဒီကိုယ်ခံအားဖြင့်လုပ်ပြီးထားတယ်လို့ပေါ့နော်ဘာနဲ့တူလဲဆိုတော့မြို့ဝင်တကားဝမြို့ဆောင်တက်နဲ့တူပါတယ်ညာလူလာလို့ရှိရင်မြို့ဆောင်တက်နဲ့အရင်တီးတွေ့တာပေါ့နော်အဲ့ဒါကြောင့်တကူစာလမ်းကြောင်းဖြစ်ဖြစ်သက်ရှူတာကြောင်းဖြစ်ဖြစ်ယောဂပုံပွင့်အာဒီရောင်တဲ့အရှင်စတင်ပြီးတော့တည်လာတာပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘလူးပိုးတွေကြောင့်ဒီအာဒီရောင်တာဖြစ်ရပြီးတော့ဘလူးအရွယ်တွေမှာပိုးဖြစ်များလဲဆရာကြီ
းဒီက95နှစ်ပေါ့နော်အဲ့ဒီကျောင်းနေရွယ်ကလေးတွေမှာအများဆုံးတွေ့ရပါတယ်ဒါဘာပိုးတွေကြောင့်လဲဆိုရင်ဒီဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်နိုင်တယ်လို့ဘက်တီးရီးယားပိုးတွေကြောင့်လည်းဖြစ်တတ်တယ်ဘက်တီးရီးယားပိုးတွေမှာတော့ညာလာဖြစ်ဆွတ်တူကော့ကတ်စ်ပိုးကြောင့်ဖြစ်တာများပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့လူကြီးတွေပါတော့ဒီ15နှစ်နောက်ပိုင်းမှာအဖြစ်နေသွားတဲ့သဘောပါဆရာเนาะဘာကြောင့်အလိုနေသွားတာဆရာ
နည်းနည်းနေသွားပါဘာလို့နေသွားလဲဆိုတော့အာဒီရဲ့သဘာဝမျိုးကအ နှစ်နှစ်လောက်ကစားတယ်တပြည့်ပြည့်ကြည်လာတယ်။ဆယ်နှစ်နှစ်နောက်ပိုင်းကျတပြည့်ပြည့်ပြန်လေးပါတယ်။အဲကြောင့်ဒီကြည်မှာဖြစ်နေတာပေါ့
။ဟုတ်ကဲ့ဆရာကြီး။အခုလိုဒီအဖြစ်များတဲ့အရွယ်တွေနဲ့ဒီဖြစ်ရတဲ့အကြောင်းကိုသိထားတဲ့အတွက်ဆရာကြီးကာကွယ်ဖို့အတွက်ဆိုရော
ဒီအစားလိုက်တော့နဲ့သက်ရှိပန်းကြောင်းဟာဒီရောဂါပိုးမှုနဲ့အောင်ကာကွယ်မှုတွေလုပ်ဖို့လိုပါတယ်။ဒီမှာဒုတိယဆိုလို့ရှိရင်တော့ဒီအစားတောက်တွေစားတဲ့အခါမှာချက်ပြီးပြုတ်ပြီးသားစားမှုအတုတ်တွေတို့ဒီအစိမ်းစားတာတွေကရောဂါပိုးမှုတွေပေါ့အဲကြောင့်ဆိုလို့ဟိုဖြစ်တတ်ပါတယ်။ရေဆိုလို့ရှိရင်ဒီပန်းတောက်တွေဘုံဘုံလည်းဒီချိုးချက်ပြီးတော့တောက်အောင်အဲ့တော့ဒီလူများများရှိတဲ့နေရာတွေသွားတာရှောင်မယ်မဖြစ်မနေသွားလို့ရှင်လည်းနှကောင်းစီတပ်ဖို့လိုပါလားအဲ့တော့ဆံမယားပြင်တော့အဟာရပြည့်ဝအောင်စားရအဲ့ချိန်ပြည့်ဝအောင်လုပ်မယ်နောက်တစ်ခုကတော့ဒီကာဝယ်ဈေးတွေပေါ့ဒီမှာကလေးယောဂဆက်တမျိုးကာဝယ်ဈေးပေါ့အဲ့ကဲမှလည်းဒီသက်ရှူဆိုင်ကြောင်းတို့ဟာတို့ကာဝယ်ပြီးတဲ့ယောဂဈေးတွေပါတော့ပေါ့နော်အဲ့တော့ကာဝယ်ဈေးတွေပုံမှန်ထူတာမယ်နိုင်ငံတော်ရဲ့အစားကာဝယ်ဈေးလူစီမံချက်မှမပါတာဆိုလို့ရှင်လည်းအမကျေကျာဒီတကွေးကဝတိကိုတာထူတောင်းလို့ရှင်လည်းအားဒီရောက်တော့တော်နေစီပါလေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီကျောင်းနေရွယ်ကလေးတွေမှာပေါ့နော်ကျောင်းနေမှာအဓိကကူးဆက်တတ်တယ်ဆိုတဲ့အခါကျတော့ဒီကူးဆက်မှုနည်းအောင်ဆရာကြီးဘယ်လိုအကြံပေးနိုင်လဲ
ဒီတဲ့ကောင်းတဲ့ကလေးကကျောင်းဝင်လာတယ်ပေါ့နော်တော့နာချီရဲ့ပညာဆိုလို့ရှင်ကျောင်းဆိုလို့ရှင်ကျောင်းဆိုချင်းတော့ကူးဆက်တဲ့ရောဂါတွေကဝင်လာတဲ့အတွက်တော့ဆုံးတယ်တော့ကျောင်းစစ်နဲ့ကာပြီးဆုံးတယ်လက်ကမကြခဏဆေးတယ်ပေါ့ဒီပြင်တော့ဒီချိန်မှာတွေ့လဲဆိုမျိုးစုံထားခါကြဆိုလို့ရှင်လည်းခဏနာဖြစ်တယ်နောက်ကြောင်းထားခါကြရွယ်ဆိုလည်းခဏနာဖြစ်ပါအဲဆိုကိုယ်ဉာဏ်ကတော့ယောဂပုံစံနဲ့တိတ်တိတ်တွေ့မရှိတော့ဒီစတိတွေ့ခါကြမှာယောဂမပြီးမြုပ်ပေါ့အမျိုးသတိမရှိသေးတော့ဘာနဲ့တိတွေ့တွေ့ပြားနေတာပေါ့နောက်ပိုင်းကြာတော့လည်းဒါရီယာခဏရင်းရှိတော့ပါ
ဟုတ်ကဲ့ဆရာနောက်ဒီအသုံးအဆောင်ပစ္စည်းလေးတွေရောဆရာဥမာပကံခွဲရောက်တဲ့ဒီရေခွက်တွေပေါ့နော
်ဟုတ်ကဲ့ပကံခွဲရောက်တဲ့ရေခွက်တွေပေါ့လေတိတဲ့ထားတဲ့နော်တယောက်နဲ့တယောက်တူတူသုံးတာတော့မျက်နှာတော့ပေါ့လက်ကမ်းပေါ့တူတော့ပါတယ်လေကုဆက်လိုက်ပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုလိုဒီကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ပြီဆိုတော့ဆရာကြီးဘယ်လိုလက္ခဏာတွေနဲ့စပြီးတော့သိနိုင်မလဲဆရာ
ရောဂါကလည်းဒီလိုနဲ့ဖြစ်ရပါတော့တတိယပိုးကြောင့်ဖြစ်တော့အပြားကြီးပါလေဘိုင်းရပ်ဆိုရောက်ဆိုတော့တိတ်ပြားပြားကြီးပေါ့နော်တေချောင်းနာတယ်ပေါ့နော်ဒါကြောင့်တော့တကယ်လို့ငကိုရမအာရိယကြီးရတဲ့တည်းငကိုရကြီးရတဲ့ကလေးလေးပါဆိုဟိုတက်ရှူတာခက်ခဲလာတော့ဘာလို့ဒီ structural concrete ချောင်းဖြစ်နေတော့ဒီ detail တွေတွေ့ရတယ်ကြီးလိုက်တယ်လေဒီသူ့ရဲ့မျက်နှာပြင်မှာအဝါရောင်ပတ်ကလေးတွေပေါ့နော်ဝါဝါဖြစ်ပြီးဒီလေးလေးကကျုပ်ဆိုတော်တော်ကြီးပြည်တယ်သွားတာရှိတယ်ဒါပြတ်ဒီဟောက်ပြားလိုအောင်လည်းဖြစ်တတ်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့ကုသမှုခံယူဖို့ဒီစေကံပြတင်တာပါဆရာနော
်ဟုတ်ပါတယ်စေကံပြတင်ပါတ
ယ်ဟုတ်ကဲ့ကုသမှုနေသား
ဒီကအရင်ပြရင်ဒီပြရင်ပါလားစတမောတိုင်းနဲ့ဗတိရလို့ယူဆတယ်ဆိုတော့ထိရောက်တဲ့ပရိစီပါစီရီကိုစေချိန်ပြည့်ရက်ပြည့်ပေါ်တောက်ဖို့လိုပါတယ်ဆိုဆိုလို့ရှင်တဲ့တိတ်ပြင်းထန်တော့ကျွန်တော်ထိုးစီထူရပါကျွန်တော်လည်းဒီတေယောစေကံနဲ့ရောက်တာတော့ဒီစတ်တူကော့ကတ်လို့ခေါ်တဲ့ဗတိရပူကြောင့်ဖြစ်တာများတယ်အဲ့ဒါကြောင့်ဒီချာကုသမှုပြပါတယ်ဒါလို့ဆိုဒီရကုသမှုအလုပ်လို့ရှိရင်ဗာဖြစ်တယ်ဆိုတော့ဘိုင်းမှာတိတိပူကုသခဲ့တဲ့၄ဘက်နာရီပေါ့လေအလုံး၄ဘက်နာဖြစ်နေတဲ့ဖြောက်ကပ်ရအောင်ဖြစ်နေတယ်အဲ့ဒါကြီးကြတော့ပူပြီးတော့လေပြင်းထန်တော့လို့ပူပြီးတော့လေကုသပူခက်သွားတော့ပေါ့နော်အဲ့တော့ဗိုင်းရပ်ဆောင်မဖြစ်တော့ဖြစ်နေတော့ပေါ့လေဗိုင်းရပ်ဆောင်တဲ့အတွင်းစစ်တက်တာပေါ့လေ
ဟုတ်ကဲ့ဆရာကြီးဒီပြည့်စုံမှုအပိုင်းမှာဆရာကြီးအနာယူဖို့တော့ရေနည်းနည်းတောက်ဖို့
အနာယူရမယ်တော့ကြာနည်းနည်းဖြည့်ထားမယ်စားရင်နည်းနည်းပြုချင်းတို့ရရဲဒီနာတတာစီရင်ကုန်စည်းတွေလည်းသုံးလို့ရပါလေ
ဟုတ်ကဲ့ဒီအာသီကိုခွဲစိတ်ကုသမှုကဘယ်လိုအနေထားမှာစပြီးစဉ်းစားတယ်လဲဆရာကြီ
းအာသီဖြစ်တယ်လို့ပြောတော့အာသီကဒီမှာပြတာကကိုမပြတ်လဲဆက်နေနေတော့ဘယ်ကတော့တည်တည်တည်သွားမှာပေါ့နော်လူအမှပဲဖြစ်ရပါတယ်ကျွန်တော်ကဒီအာသီကနနာရောင်းနေပြတ်ဖို့စဉ်းစားတော့ခိုင်တိုင်းနေရဆိုတော့ဒီနှစ်ထဲမှာ၆ခါတဲ့ပုံတော့အာသီရောက်ဖြစ်လို့ရှိရင်စဉ်းစားတယ်ဒါမှနှစ်နှစ်ဆက်တိုက်ပေါ့နော်အနည်းမှ9ခါ9ခါနဲ့တနည်းစတိုက်ဖြစ်နေစဉ်းစားတယ်။နောက်3နည်းစတိုက်ပေါ့တနည်းမှ4ချိန်နဲ့ပို့ပြီးတော့အားပြရောင်ဖြစ်ရင်ဖြတ်ရင်ကောင်းမလားဆိုပြီးတော့စဉ်းစားကြည့်ရှိတယ်ပေါ့နော်။ဒီကြောင့်ဖြတ်ကိုဖြတ်ရမယ်ဆိုတော့အားပြီးရောင်းသားနေပါအားပြီးပတ်ဝန်းကျင်မှာဒီကျေသွားတယ်ပေါ့အားပြီးတစ်ခုလုံးကဒါကြီးလို့ဖြစ်သွားပြီဆိုတော့လေဖြတ်ပြီးတော့ပြည်ဝထုတ်ရတာပေါ့နော်။နောက်တစ်ခုကကလေးတွေမှာဒီမမြင်ရတဲ့အားပြီးပေါ့အဒီနိုက်ခေါ်ပေါ့နော်။ဒါတွေသိကြည့်တဲ့ကလေးတွေမှာရန်ကကြရင်တက်ရှိနေတာ11ချက်တာပြောင်းပါအဲ့ဒီခါကြရင်ဒီတက်ရှိတန်းကြောင့်ဖက်ကြည့်သွားတာပါဒ ဒါအားဖြင့်ချက်ဖို့အတွက်ခိုင်လုံတဲ့အကြောင်းပါ။ဟု
တ်ကဲ့ကျေးဇူးပြရတင်ပါတယ်ဆရာ
။ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်သမ္မတရုံညွန့်ကြားရေးမှူးချုပ်ဦးစော်ထေရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားချက်တွေဟာရခိုင်တမျိုးသားလုံးကိုချိန်ချောက်ရာရောက်နေတယ်လို့ရခိုင်အမျိုးသားပါတီ ANP ကကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ပါတယ်။တရားဝင်အစည်းအဝေးပွဲတွေမှာပါဝင်မှုရပ်ဆိုင်ထားလိုက်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်တတ်မှတ်လိုတဲ့အတွက်ဖြစ်တယ်လို့ KNU ကထုတ်ပြန်ထားတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်သမရယုံညွန်ကြိုင်းမှုချုပ်ဦးစော်ထေးရဲ့တည်င်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အပေါ်ရခိုင်မျိုးသားပါတီ ANP ကဇန်နဝါရီလ၈ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်ပါတယ်ဦးစော်ထေးရဲ့ပြောဆိုမှုတွေဟာအင်အားသုံးဖြည့်ရှင်းလို့မှုရခိုင်မျိုးနွယ်စုတွေအလုံးကိုချိန်ချောက်မှုနဲ့မတရားဆွတ်ဆွဲရရောက်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခေအဆက်ဆက်ကလေးကရခိုင်ဖွဲ့စည်းတွေဟာဘင်္ဂလီအဖွဲ့စည်းတွေနဲ့ဆက်ဆက်ဆောင်ရွက်မှုမရှိခဲ့တယ်လို့ရခိုင်ဒေသမှာအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်ခြင်းအားပေးခြင်းပူးပေါင်းဆောင်ရွက်ခြင်းနဲ့မရှိခဲ့လို့ရခိုင်မျိုးသားပါတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်
တရားဝင်အစည်းအဝေးပွဲတွေမှာ KNU ပါဝင်မှုရပ်ဆိုင်ထားလိုက်တာဟာတိုင်းဆောင်နေတဲ့ညဉ့်ညံကြီးလုပ်ငန်းစဉ်ကိုပြန်လည်သက်မလူတဲ့အတွက်ဖြစ်တယ်လို့ KNU ကရင်မျိုးသားစည်းရုံးကနေအခုနှစ်မှာကြာရောက်တဲ့ကရင်နှစ်သိကူးနှစ်ကိုပွေးပို့တဲ့သဝန်လာထဲမှာထုတ်ပြန်ထားပါတယ်။လက်ရှိသွားနေတဲ့ညဉ့်ညံကြီးလုပ်ငန်းစဉ်ဟာကရင်မျိုးသားအလုံးညှော်မှန်းထားတဲ့ NCA ရသဘောတူညီထားကြတဲ့ဒန်းတူရေးနဲ့ကိုပါပြတန်းခွင့်နဲ့အတူအပြည့်အဝရှိတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်တဲ့လမ်းကြောင်းကိုလွှဲပြီးတိုင်းဆောင်သွားတဲ့အနေအထားမျိုးရောက်လို့ပြန်လည်သက်မလူတဲ့အတွက်ဖြစ်တယ်လို့အဲ့ဒီသဝန်လာထဲမှာပေါ်ပြထားပါတယ်။တရားဝင်အစည်းအဝေးပွဲတွေမှာပါဝင်ဖို့ယာယီရပ်ဆိုင်သွားမယ်ဆိုပြီးပြီးခဲ့တဲ့2018နိုဝင်ဘာလတုန်းက KNU ကနေသဘောထားထုတ်ပြန်ခဲ့ပါတယ်။
မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းအောက်စိတ်မှာဇန်နဝါရီလ၈ရက်နေ့နံနက်ပိုင်းအချိန်ကလေပြင်းမုန်တိုင်းဝင်ရောက်ခဲ့တဲ့အတွက်လူနေအိမ်ခြေတွေအပါအဝင်ဘုံကြီးကျောင်းစာတင်ကျောင်းတွေအဆောက်အဦတွေရာနဲ့ချီပျက်စီးသွားတယ်လို့ကလကုတ်ကျွန်းအုပ်ချုပ်ရေးမှူးဦးသောစိန်ကပြောပါရယ်တစ်ပင်ပြိုလဲတာလက်စစ်မီးတိုင်တွေပြိုလဲတာတွေရှိခဲ့ပေမဲ့လူအသေးပြောက်မရှိဘူးလို့သူကဆိုပါရယ်တဘာဝဘေးဖြစ်ပွားသွားတဲ့ကလကုတ်ကျွန်းကိုကူညီထောက်ပံ့မှုတွေတွားရောက်ပေးဆောင်နေတယ်လို့လည်းမွန်ပြည်နယ်ဘေးအန္တရာယ်ဆိုင်ရန်စီမံခန့်ခွဲရေးဦးစီးဌာနကဦးစီးအရာရှိဒေါ်ဖြူဖြူအေးကပြောပါတယ
်ရှမ်းလက်နက်ကန်တပ်ဖွဲ့နှစ်ဖွဲ့အများဆုံးတွေ့ဆုံပြီးပြည်ကမ်းမှုတွေရပ်တန့်တဲ့ကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေတတိယကြိမ်နှစ်ဖက်ခေါင်းဆောင်တွေကိုစာရေးသားပေးပို့ခဲ့ပါတယ်ဒီဇင်ဘာ31ရက်နေ့ကစာပေးပို့ခဲ့ပြီးကြေညာချက်ဖြင့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်အကြသာပြည်သူလူထုကိုသနာတော်အဖြစ်ပြည်သူတွေရဲ့အနာဂတ်ကိုရှေ့ရှုပြီးရှမ်းသာချင်းချင်းမတူတာကိုဘေးပဲတူတာကိုသဘောဝိုင်းမှာထိုင်ပြီးဆွေးနွေးဖို့လိုတယ်လို့ CSSU အလှည့်ကျဥက္ကဋ္ဌစိုင်းပေါင်းကပြောပါရယ်ဒီဇင်ဘာလနှောင်းပိုင်းကတီပေါ်မြို့နယ်ထဲမှာရှမ်းလက်နက်ကန်တဲ့ဖွဲ့စစ်ရေးတင်းမာမှုဖြစ်ပွားလို့ဒေသခံလူထုထောင်ကျော်ဟာဘုန်းတော်ကြီးကျောင်း၉ခုမှာအတီးတီးစစ်ချောင်ခုလုံနေခဲ့ရပါတယ်
မတူပီခရိုင်ရုံးကိုမြို့နယ်ခုနှစ်မိုင်အကွာမတူပီဟာခါလမ်းမဘေးမှာတိဆောက်ဖို့ချင်းမီနယ်အစိုးရရဲ့လျှာထားမှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မတူပီမြို့မြို့ဖရရဲ့ဦးဆောင်မှုနဲ့ဒေသခံတထောင်လောက်ကဇန်နဝါရီလ9ရက်နေ့ကလမ်းမပေါ်ထွက်စီတန်းလက်လယ်ဆန္ဒထုတ်ဖော်ခဲ့ကြပါရယ်ချင်းပြည်နယ်အစိုးရအနေနဲ့မတူပီမြို့မြို့ဖလွတ်တော်ကိုယ်စားလှယ်များဒေသခံပြည်သူနဲ့ညှိနှိုင်းမှုမရှိဘဲခရိုင်ရုံတိဆောက်မဲ့နေရာကိုရွေးချယ်တတ်မှတ်လိုက်တာကြောင့်အခုလိုဆန္ဒဖော်ထုတ်ကြတာဖြစ်ပြီးမတူပီဒေသခံတွေကတော့မတူပီမြို့တွင်းစီပင် area တွင်းမှာတိဆောက်ပေးဖို့လိုလားနေကြပါတယ်ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကတော့အခုလျာထားတဲ့မြင်နေရဟာတတ္တိပညာရှင်တွေကွင်းစင်လည်လာမှုအပေါ်အခြေခံပြီးရွေးချယ်ရတာဖြစ်ပြီးဒီလိုအငင်းပွားနေမယ်ဆိုရင်တော့ဘတ်ဂျက်တွေကိုပြည်ထောင်စုအစိုးရထံပြန်အမ်းရမယ်အနေထားဖြစ်လာနိုင်တယ်လို့ပြောပါရယ်
ကချင်းပြည်နယ်ပူဇော်ဦးခရိုင်ပန်းနန်းတင်မြို့နယ်ခွဲကဒေသခံရွာသား200ကျော်ကနေခါကာပူရာစီမြို့ရဥယင်တမသာမှုကိုပယ်ပြတ်ပေးဖို့ဝိုင်းဖြီတောင်ထိပ်မှာတည်စင်ပါတတရပတ်ကဇာနာဖို့ထုတ်တောင်းဆိုခဲ့ကြပါတယ်။ရိုးရာစင်လာတောင်ဧရိယာစင်မှခန့်ခွဲမှုကိုပြန်ပြင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဥယျာဉ်ဧရိယာတမတ်မှုကြောင့်ခြေရွာ9ရွာမှာလုတ်ကန်စားတော့စရာမြေမရရှိတော့တဲ့အတွက်နောင်မုန်းကိုအသင်းပြောင်းရွှေ့ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရသိတောင်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေမှာအခုခါစစ်ဘေးဒုက္ခသည်9000ကျော်ရှိနေပြီးဒုက္ခသည်တွေအတွက်စားဝတ်နေရေးအမိုးအကာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။မောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်။
မြန်မာစစ်မတော်နဲ့ရခိုင်တပ်မတော် AA အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဘူးသီတောင်မြို့နယ်ကကျေးရွာတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဘူးသီတောင်မြို့နယ်အမှန်၌ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်။ဒီလိုတော့လောလောဆယ်ရာတဲ့တခြားဒီဟာလာရည်တဲ့ဆန်တယ်ရှိတယ်။အဲဒီခိုင်မြို့ကဘာဒီကလည်းအဲဆန်တဲ့ဒီကဒီကခေရာတွေရှိတယ်ဆိုတာ။အဲဒီမှာဒီလိုကနေထိုင်တဲ့
စိုက်ဘေးဒုက္ခသည်တွေဟာပုသိတော်မြို့နယ်ကံပြင်းစပထာဇေဒီတော်ကြာညိုပြင်းနဲ့ဆေသုံးတန်ကြေးရွာတွေကဘုံကြီးကျောက်တွေအပါဝင်စာသင်ကျောက်တွေမှာခိုးလုံနေကြတာပါ။ဇန်နဝါရီလ၄ရက်နေ့ကပုသိတော်မြို့နယ်ဂုတ်ပီခတိလငမင်းဘော်ကျောင်းတော်ကြေးရွာတွေကရေစခန်းလေးခုကိုရခိုင်တပ်မတော်ကတပြိုင်တည်းဝန်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကြေးရွာသားတွေအတွက်စိုးရိမ်စရာဖြစ်နေတယ်လို့လည်းသူကအခုလိုစပြောပါတယ်
။ကျွန်တော်ပုသိတော်ကျွန်တော်လက်ဆိုင်မှာရှိနေတဲ့စကဲကိုဝယ်ပေးတဲ့အစီအစဉ်တွေတော့ဆိုရင်ကျွန်တော်တို့ဒီချီဂျော့ပြန်ကိုတောင်းတဲ့မဆွဲရတဲ့အစီအစဉ်ရှိတယ်။ရောဂျင်ကိုဖျက်ဖို့အတွက်ကိုဒီလိုလားဒီလက်မှတ်တွေနဲ့ကိုသူဖျက်နေရတဲ့အစီအစဉ်ရှိတဲ့အတွက်ကျွန်တော်ရဲ့အစာရေးနည်းလမ်းအစီအစဉ်တွေကိုဆွေးနွေးရပါတယ်။
အဲ့ဒီတိုက်ခိုက်မှုတွေမှာရေးတဲတာ13ဦးကြာဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့လာနာငယ်အလားလက်စင်နဲ့ကြီးစံ1000ကျော်ကိုလည်း AA ကယူဆောင်သွားပြီးဖမ်းဆီးခေါ်ဆောင်သွားတဲ့ Red Tape One တချို့ကိုလည်းနောက်ပိုင်းမှာ AA ကပြန်လည်လွှတ်ပေးခဲ့တယ်လို့ဆိုပါတယ်။ပုံကြွမ်းမြို့နယ်တော်ဖြတ်လျှောက်ဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေကိုကိုတိုင်သောရလှူဒန်းခဲ့တဲ့ကိုဇာနေထွန်းကသူတွေ့ခဲ့ရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုအခုလိုပြောပါတယ်
။အမှားဒုက္ခသည်ရဲ့အခြေအနေကလည်းလည်းဆောင်းကလာလဲမှာမြင်ရတယ်ကြာ။
ကျောက်တော်မြို့နယ်သလူလျှောက်အထပိုင်းမှာအခုရပိုက်တွေတော့တိုက်ပွဲတွေမရှိပေမဲ့အလှူသွပဲ့မဲ့အရက်ဖအကူညီရဲ့အဖွဲ့အစည်းတွေကိုအစိုးရတပ်ကပိတ်ထားတဲ့အတွက်ဒေသခံတွေအနေနဲ့စားဝတ်နေရဲ့အခက်အခဲဖြစ်နေတယ်လို့သိရပါတယ
်။ဆက်ပြီးတော့မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကြားနေမြေအငင်းပွားမှုဖြစ်ပွားနေတဲ့တနင်္လာရီတိုင်းရေဖြူမြို့နယ်အတွင်းမှာဇန်နဝါရီလပထမအပတ်အတွင်းမှာဘုံသုံးလုံးထပ်မံပောက်ကွဲခဲ့ပြီးလူထိခိုက်မှုမရှိဘူးလို့ဆိုပါတယ်။ဘဲအဖွဲ့စည်းရဲ့လက်ချက်ဆိုတာကိုမပြောနိုင်ပေမဲ့အများသူကအလုလုရာဒေတာမှာဒီလိုဘုံထောင်တာမျိုးမဖြစ်သင့်ဘူးလို့လူမှုအသင်းအဖွဲ့တွေကဆိုပါတယ်။မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်။
တနင်္လာရီတိုင်းဒေသကြီးရေပြူမြို့နယ်ရာဘူးကျေးရွာအုပ်စုဝင်အိုင်မဲနေရမှာဇန်နဝါရီလ9ရက်နေ့မနေ့ပိုင်းကနေရာ3ခုမှာမြေမြုပ်မိုင်း3လုံးပောက်ကွဲခဲ့တယ်လို့မွန်ပြည်သက်ပါတီတဝဲခရိုင်ဥက္ကဋ္ဌနိုင်ရန်သွန်းကမွန်ပါသာနဲ့အခုလိုပဲပြောသွားပါတယ
်အကရကပွိုက်တော့လောက်ကတဲ့တိုင်းအပရိယံကောနော်မောတိုင်းအကွိလန်ထတ်က
အဲ့ဒီဘုံ3လုံးပောက်ကွဲတဲ့နေရာမှာကျွဲတကောင်ထိထွားတယ်မော်တော်ဆိုင်ကနှစ်စီးထိတယ်လူကတော့အန်ဒီရမဖြစ်ဘူးပေါ့လောလောဆယ်ဆယ်ဘဒုလက်ချက်လဲဘာကြောင့်လို့ဆင်ရတယ်လဲဆိုတာကိုတော့မပြောနိုင်သေးဘူး
ဒီမြေမြုပ်မိုင်းပောက်ကွဲခဲ့တဲ့ဖြစ်စဉ်ကိုမွန်ပြည်သစ်ပါတီ NNSP ကဆက်လက်စုံစမ်းနေတယ်လို့လည်းသူကဆိုပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒေတာခန် KNU ရရှိသူပေးပို့တဲ့အစီရင်ခံစာတစ်စောင်ကိုရေပြည်မြို့နယ်မဲဆန္ဒနယ်မှတ်နှစ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကြည်စိုးကလက်ခံရရှိခဲ့တယ်လို့အခုလိုပြောသွားပါတယ်
โอเคไอ้มานมิคัน KNU ตองคันกันเนี่ยตัวนุชิโอไอ้เจ้าน่ะตะตะเลยซีนคันซาในปู่ปู่ก็ใช่ด
ิซีนคันซาพอแปะเฉ่มาปอกกวยหมู่ผิดพอในเนี่ยฮะ KNU เนี่ยมีผิดพี่တော့มွန်ปีติตะภွေวิน10หยกค่ะฮะအကောက်ခွန်ကောက်ဖို့ဇန်နဝါရီလ4ရက်နေ့ကအိုင်မဲကိုရောက်လာတဲ့အခါမှာတစ်အလုတ်တမားတွေကိုမတွေ့ရဘဲနောက်3ရက်ကြာမှမိုင်းပောက်ကွဲမှုဖြစ်ပေါ်ခဲ့တဲ့အတွက်ဒဏ်ရာနည်းငယ်ရခဲ့တဲ့ဆိုင်ကယ်တမားကိုလည်း KNU ဘက်ကဆက်လက်စုံစမ်းနေတယ်လို့ဆိုပါတယ်ဒီဒေတာမှာလှောက်ရှားနေကြတဲ့ KNU နဲ့မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းတွေဖြစ်တဲ့အတွက်မိုင်းအန္တရာယ်ကင်းရှင်းရေးအတွက် JMC ရဲ့ခန်းကဏ္ဍကိုပုံမှန်မြင့်တင်တဲ့တယ်လို့ရေးမြို့လူမှုအကျိုးဆောင်အဖွဲ့တွင်းရင်မှုဦးအောင်နိုင်ဝင်းကအခုလိုပြောပါတယ်
။စ
အများကြီးသူတမိုးဝမ်းကြောင်းလုပ်ငန်းတွေဆောင်ရွက်တဲ့နေရာတွေမှာမိုင်းထောင်တာကတော့ကျွန်တော်တို့ကအပြင်းထန်ရှုံချတယ်ပေါ့နော် GMP ရဲ့ရှင်းရှင်းဆောင်ရွက်တဲ့လမ်းကြောင်းကိုကြည့်ပြီးရောဆောင်ရွက်နေတာမတွေ့ဘူးနောက်တစ်ချက်ကကျွန်တော်တို့မြို့ပြပါတီလက်မှတ်ရေးထိုးပြီးတဲ့အချိန်မှာ GMP ကိုပါဝင်ခွင့်ရတဲ့အခက်အခဲမှာကန့်တက်ချက်တွေဖြစ်ပေါ်နေတယ်လို့ကြားသိရတယ် GMP အခက်အခဲမှာမြို့ပြပါတီရဲ့ပါဝင်မှုတွေကိုဒါလည်းပို့ပြီးတော့တိုးချက်နေရာပြည့်တင်တယ်လို့ကျွန်တော်တို့ကမြင်နေပေါ့
မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးခဲ့တာတနည်းပြစ်ခတ်နည်းရှိပေမဲ့လည်းတိုင်းဒေသကြီးနဲ့ပြည်နယ်စည်းပြစ်ခတ်တိုက်ခိုက်မှုပူးတန်းဆောင်ကြည့်ရေးကော်မတီ JMCS မှာတော့ပါဝင်နိုင်ခြင်းမရှိသေးပါဘူ
းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နိုင်ငံတော်သမရယုံညွန်ကြိုင်းမှုချုပ်ဥဇော်ထီရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အချက်တွေဟာရခိုင်တမျိုးသားလုံးကိုချင်း600ရောက်တဲ့အတွက်ရခိုင်မျိုးသားပါတီ ANP ကကြေညာချက်ထုတ်ပြီးကန့်ကွက်ခဲ့ပါတယ်။တရားဝင်အစည်းအဝေးပွဲတွေမှာ KNU ပါဝင်မှုရပ်ဆိုင်းထားတာဟာတင်းဆောင်းနေတဲ့ငင်းချမ်းရေးလုံငန်းစဉ်ကိုပြန်လည်တက်မှတ်လို့တဲ့အတွက်ဖြစ်တယ်လို့ KNU ကရင်မျိုးသားအစည်းအရုံးကနေကရင်နှစ်သစ်ကူးနေကိုပေးပို့တဲ့တဝန်လွှာထဲမှာထုတ်ပြန်ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရှိဆိုင် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလာရောက်ရှုစားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းအပိုင်းလိုက်တင်ထားပြပါတယ်။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို DVB ရုပ်မြင်သံကြားအစီအစဉ်တွေမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ71925တို့မှာဖမ်းယူနိုင်ပါမယ်။အခုတော့ကြံနေသေးတဲ့အချိန်တော်အတွင်းသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ။
အမေရိကန်မက္ကဆီကိုနှစ်နိုင်ငံနယ်စပ်တခြားဒတိုင်းကာယံမှုအတွက်တတော်ကရန်ကုန်ကိုတိုက်ရိုက်ချထားပေးဖို့သူမပြောနိုင်ဘူးဆိုရင်မကြခင်မှာပဲနိုင်ငံတော်အရေးပေါ်အခြေအနေချိန်ညာပြီးစစ်တပ်တိဆောက်ရေးရန်ကုန်ကိုတိဆောက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကချက်သပရီးနေမှာအရေးယုံပြပြောဆိုခဲ့ပါတယ်။နယ်စပ်ဒေသကနေအမေရိကန်နိုင်ငံတွင်တရားဝင်ခိုးဝင်မှုတွေရပ်ဆိုင်အောင်ဘယ်လိုစူးစမ်းရမလဲဆိုတာကိုကိုယ်တိုင်လေ့လာဖို့အတွက်သမ္မတထရမ့်ဟာတိုက်ဆက်ပြည်နယ်မက်အလန်မြို့ကိုရောက်နေပြီဖြစ်ပါတယ်။ဗဟိုဘဏ်ဥက္ကဋ္ဌဂျေရွန်ပေါ်ဝါကတော့တကယ်လို့အစိုးရရန်တရားကိုကာလတာရှည်ဒီတိုင်းဆက်ပြီးရပ်ဆိုင်ထားမယ်ဆိုရင်ကမ္ဘာအကြီးဆုံးဖြစ်တဲ့ American စီးပွားရေးဟာအထိနာနိုင်တယ်လို့သတိပေးပါတယ်အစိုးရရန်တရားပြန်ပြီးဖွင့်ဖို့အတွက်ဆန္ဒပြသူရာပေါင်းများစွာကိုချက်တဲ့ပရင်းတွေက Washington DC လမ်းမတွေပေါ်မှာတွေ့ရပါတယ်အရှိလေပိုင်းဒေတာနဲ့ပတ်သက်ပြီး American သမ္မတဟောင်း Barack Obama ချက်မှတ်ခဲ့တဲ့မူဝါဒတွေကိုအခုအရှိလေပိုင်းဒေတာကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအပြင်းထန်ပြစ်ဒဏ်ဝေဖန်လိုက်ပါတယ်လက်ရှိသမ္မတ Donald Trump အစိုးရရဲ့အရှိလေပိုင်းဒေတာဆိုင်ရာအမြင်တွေကိုလည်းဝန်ကြီး Pompeo က Egypt နိုင်ငံ Cairo မြို့တော်က American တက္ကသိုလ်မှာမနေ့ကပြောကြားခဲ့တဲ့မင်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City of London ဂုဏ်သူဆောင်စုကိုပြန်ပြီးရုပ်သိမ်းဖို့အတွက် London မြို့တော် Corporation ကအဖွဲ့ဝင်တွေကကျက်သပရီးနေမှာမဲခွဲဆုံးဖြတ်လိုက်ကြပါတယ်။အခုလိုမဲခွဲဆုံးဖြတ်ထားကြောင်းနဲ့ဒီလိုရုပ်သိမ်းဖို့အပိသက်ဆုံးဖြတ်ချက်မချခင်ပြန်လည်ဖြည့်ရှင်းချက်ပေးနိုင်ကြောင်းဒေါ်ဆန်းစုကြည်စီကိုစာရေးအကြောင်းကြားနေပြီလို့လည်းအဖွဲ့ကကျက်သပရီးနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေအတွင်းရောက်နေတဲ့ဟိန္ဒူမီတာစု105စုဟာမြန်မာနိုင်ငံကိုပြန်ကျင်နေကြတယ်လို့အိန္ဒိယဘက်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။တောက်ကြနေမနက်ခင်း6:00နာရီ9:00အထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30.40 48နဲ့လိုင်းလမ်းမီတာ190တို့အနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.